ပြည်သူ့ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ပါတီတစ်ခုအနေနဲ့မနေ့တုန်းကမှတ်ပုံတင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ရှင်နေလုံးပြည်သူ့ပါတီလို့ပထမအဆုံးပြုတဲ့အပေါ်မှာကန့်ကွက်မှုတွေကြုံရပြီးတဲ့နောက်ပြည်သူ့ပါတီလို့နာမည်သစ်ပေးခဲ့တာဖြစ်ပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ကျန်ရှိနေတဲ့နိုင်ငံရေးအင်အားစုတွေနဲ့လက်တွဲဆောင်ရွက်ဖို ို့ထားပါတယ်
။ရောင်းတိုင်းတောင်းကလာသူမင်္ဂလာလမ်းမှာပါတီရုံးချုပ်ဖွင့်ထားတဲ့ပြည်သူပါတီကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီများမှတ်ပုံတင်ရင်းဥပဒေပုံမှန်ကိုနဲ့မနေ့ကဩဂုတ်လ23ရက်ကမှတ်ပုံတင်ဝင်ပြုလိုက်ဖြစ်ပါတယ်။ပြည်သူပါတီမတိုင်းခင်ရှစ်လေးလုံးပြည်သူပါတီနာမည်နဲ့တီတောင်လူစု18ယောက်က2019ဒီဇင်ဘာမှာလျှောက်ထားခဲ့ပြီးနဲ့ပြည်တွင်းပြည်ပကကန့်ကွက်မှုတွေရှိခဲ့ပြီးနောက်ပိုင်းမှာပါတီနာမည်ကိုပြောင်းလဲလိုက်တာပါ။ရှစ်လေးလုံးရေရော်ပုံကအများနဲ့သာတန်ကြီးပါတီနာမည်အနေနဲ့အသုံးပြုတာမသင့်တော်ဘူးလို့ကန့်ကွက်သူ900ကရေကောက်ပွဲကော်မရှင်စီကိုလက်မှတ်ရေးထိုးပေးပို့ခဲ့တာဖြစ်ပါတယ်။ပြည်သူပါတီလိုနာမည်ပြောင်းလဲပေးခဲ့ရတဲ့ပတ်သက်ပြီးပါတီပြည်မြောက်ရေးကော်မတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ကအခုလိုပြောပါရစ
ေ။နံပါတ်1အခြေခံချက်ကလည်းကျွန်တော်တို့တိုင်းပြည်မှာတော့ဒီလိုပဲဒီလိုမျိုးပေါ်မှာခိုင်ခိုင်မာမာရဲ့တည်ရဲ့နိုင်ငံရေးပါတီတဲ့တစ်ခုမှသာရှိတယ်လို့ဆိုတော့ကျွန်တော်ကဒီလိုခံရင်ကျွန်တော်တို့ပါတီဒီလေဒီလိုပဲဒီလိုမျိုးပေါ်မှာခိုင်ခိုင်မာမာပြည်ထောင်စုကရဲ့တည်ရဲ့နိုင်ငံရေးပါတီတဲ့အခြေလာအောင်ဦးတည်ဆောင်ရမယ်သူရဲ့ဒီမဲ့တဲ့အခြေလို့နိုင်ငံရေးပါတီကိုထူထောင်ရတာပါဒါတော့အခြေခံကြီးရဲ့ချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူတွေရဲ့ဘာဒီကိုပြောစီနိုင်ငံရေးထူထောင်မှုပေါ်တာတော့တိုင်းပြည်မှာလောက်စားဖို့လူတွေရဲ့ဖွံ့ဖြိုးတိုးတက်ဖို့ရို့နော်ကျန်သောအင်အားစုများနဲ့လက်တွဲပြီးဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ဒီနိုင်ငံရေးပါတီကိုထူထောင်ခဲ့တာပါ
တည်သူပါတီအနေနဲ့လောက်မဲ့နိုဝင်ဘာဂျာဖက်ရေကောက်ပွဲကိုဝင်ဖို့မသိကြပေမဲ့2020ရေကောက်ပွဲကြီးကိုတော့ဝင်ရောက်ရှင်ကြိုင်သွားမယ်လို့ပြောပါတယ်ဒီပါတီပေါ်မှာပါတီကြီးတစ်ခုအနေနဲ့အများစုကစိတ်ဝင်စားတယ်လို့ညှော်လင့်ချက်တွေလည်းရှိရဲ့အကြောင်းရန်ကုန်တက္ကသိုလ်ဥပဒေကြောင့်သာတယောက်ဖြစ်တဲ့ကိုတင်နိုင်ဝင်းကအခုလိုပြောပါရယ
်အားကောင်းမောင်းတန်ပါတီတစ်ခုလိုအပ်တယ်လို့ပြည်သူပြည်သားတက်မဲ့ရှင်းရှင်းလင်းလင်းမြင်တယ်အပြည့်ရစက်ခံရင်အရန်ကောင်းတယ်ဆိုရင် NLD နိုင်ငံကြောင်းမရှိဘူးအဲ့လိုပဲ NLD အရန်ကောင်းနေတယ်ဆိုရင်ပြည်သူပါတီဥက္ကိုကြီးပါတီကနိုင်ငံကြောင်းမရှိဘူးအဲ့တော့ဒီလိုရှိအခင်းကျင်းနေသားရပြည်သူတွေရဲ့စိတ်ပြမှုတွေပြည်သူတွေရဲ့အားမလို့အားမရမှုတွေဟာညော်လင့်စရာအနေနဲ့ပြည်ပါတီဥက္ကိုကြီးကိုလည်းတစ်ချက်လောက်ခုနကပြည်သူတွေနဲ့လုံးနိုင်မလားဆိုပြီးတော့ညော်လင့်ကြလို့ရှိနေတယ်ဒီပေါ်မှာ
ပြည်သူပါတီအနေနဲ့ဂျပန်90အတွင်းပါတီဝင်အင်အား1000နဲ့အတူဗဟုအလုံးမှုဆောင်15ယောက်ကိုရွေးချယ်ပြီးရေကောက်ဝဲကော်မရှင်ကိုတင်ပြရမှာဖြစ်ပါတယ်ခင်ဗျာ